ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေစိတ်ကိုလေ့ကျင့်ပေးခြင်းဆိုတဲ့အကြောင်းလေးကိုတင်ပြချင်ပါတယ်နဲ့ပတ်သက်တဲ့အကြောင်းတွေကိုကျမတို့အမျိုးမျိုးကြားဘူးကြပါတယ်။အတွင်းမြင့်စာအုပ်တုပ်ကိုဖတ်မိတဲ့အခါမှာဆိုင်ရဲဆီမခင်မာလာကြပြူရဲ့စိတ်ဆိုတဲ့အကြောင်းလေးကိုဖတ်ရပါတယ်။ငယ်ရွယ်နှုတ်ပြိုတဲ့လူငယ်တွေရဲ့ဘဝထဲမှာလဲကောင်းတဲ့စိတ်ကိုလေ့ကျင့်တတ်စေခြင်းနဲ့ဆန္ဒနဲ့ဒီအကြောင်းကိုတင်ပြခြင်းဖြစ်ပါတယ်။လူမှာကာယကံဝစီကံမနောကံဆိုတဲ့အနေနဲ့ဘယ်ကံကိုလွယ်လွယ်နဲ့ကျူးလွန်ကြသလဲဆိုရင်မနောကံကိုအလွယ်ဆုံးကျူးလွန်တတ်ကြတယ်ဆိုတာကိုတွေ့ရတယ်။ဒုတိယကတော့ဝစီကံပဲဖြစ်ပါတယ်။အပြောလွယ်တတ်ကြတယ်။အပြောလွယ်သလောက်အလုတ်ခတ်တဲ့ကိစ္စတွေလောကမှာများစွာရှိနေပါတယ်။ဒါကြောင့်လူတော်များများဟာလှုပ်ဆိုတဲ့ကျင့်မှုအထူးသဖြင့်ကောင်းသောကျင့်မှုများမှာအားနည်းတတ်ကြတယ်ဆိုတာကိုကျမတို့တွေ့ရတယ်။ကျမတို့ယုံကြည်ကိုးကွယ်တဲ့ဘုရားကလည်းမကောင်းတာမလုပ်နဲ့ကောင်းတာလုပ်စိတ်ကိုတန့်ရှင်းအောင်ထားဖို့တွင်တင်ချက်များကိုတွေ့ရပါတယ်။ကျမတို့အတွက်မလုပ်နဲ့ဆိုတာမလုပ်ဖြစ်ဖို့လှုပ်ဆိုတာလှုပ်ဖို့တိတ်မခက်လာပါဘူး။လွယ်တယ်လို့မဟုတ်ပေမဲ့အခက်ကြီးလည်းမဟုတ်ပါဘူး။ဒါပေမဲ့စိတ်ကိုဖြူအောင်ထားဖို့တော့တော်တော်ခက်ခဲပါတယ်။ဘသူကမှဒုက္ခမပေးပေမဲ့ကိုယ်စိတ်ကိုညစ်အောင်ပြုနေတတ်ကြပါတယ်။အလကားနေရင်တောင့်တလိုက်၊ချောင်းကျလိုက်၊ဝမ်းသာလိုက်၊ဝမ်းနည်းလိုက်နဲ့စိတ်ပဂရိဖြူစင်စွာသူ့ဖတ်သူနေရတယ်မရှိပါဘူး။ဒါဟာစိတ်ကိုဖြူအောင်ထားဖို့အတွက်ကြင်ကြံဖို့ခက်နေခြင်းပဲဖြစ်ပါတယ်။သူတစ်ပါးကိုဆုံးမဖို့မကောင်းတဲ့အကြံဉာဏ်ဝင်ပေးဖို့ဆရာကြီးလှုပ်ဖို့တောင်းစင်ရေမြစကကြီးစကကြဲပြောဖို့ကတော့လွယ်ကူလာပါတယ်။ကျမတို့ဟာကောင်းတဲ့အကျင့်ကိုလှုပ်ဖို့အားနည်းတတ်ကြပါတယ်။ဆိုင်ရဲသူကတော့ဘာပြောလဲဆိုရင်သူငယ်စဉ်ကကြင်ကြံအားထုတ်မှုနဲ့အကျွမ်းတဝင်မရှိခဲ့ပါဘူးတဲ့။ဒါပေမဲ့သူ့ရဲ့ဘီစားစိတ်ကစိတ်လက်ကျင်ငန်လှုပ်ဖို့ဝါသနာထုံခဲ့ကြောင်းပြောပြပါတယ်။၆တန်းလောက်မှာဆရာကြီးပီမိုးနေရဲ့ဘဝတိုက်ပွဲစာအုပ်ကိုမတော်တဆကောက်ဖက်မိလိုက်ရာကနေစိတ်ကိုလေ့ကျင့်ရင်အကျိုးများကြောင်းလေ့ကျင့်နည်းများကိုပါရေးထားတာတွေ့ရပါတယ်။ဘာမှခက်လာတာတော့မဟုတ်ပါဘူး။ရေးတောက်ချင်တာကိုသူများခက်ခိုင်းမဲ့အစားကိုဘာသာကိုထားတောက်တာလူအများဝိုင်းအောင်ကြည့်တာကိုမကြည့်ဘဲနေခိုင်းတာပြောချင်တာကိုမပြောဘဲနေခိုင်းတာစင်စားချင်တာကိုမစင်စားဘဲနေခိုင်းတာစားချင်တာကိုမစားဘဲနေခိုင်းတာစသဖြင့်လေ့ကျင့်ကြည့်ပါတယ်။စိတ်ဝင်စားဖို့အင်မတန်ကောင်းပါတယ်။အချုပ်ပြောရရင်တော့လှုပ်ချင်တာမလှုပ်ဘဲမလှုပ်ချင်တာကိုလှုပ်ချင်းပဲဖြစ်ပါတယ်။အဲ့ဒီလိုအချိန်မှာသူမဟာအလွန်ဆိုးတဲ့သူတူဖြစ်ခဲ့တယ်တဲ့။လူကြီးတွေကိုဂလန်ကဆန်လှုပ်ချင်လှုပ်ပါတယ်။ကိုလှုပ်ချင်တာတွေဟာမကောင်းဘဲကောင်းတာတွေကိုမလှုပ်ချင်ဖြစ်နေပါတယ်။အဲ့ဒီစာအုပ်ကိုဖတ်ပြီးမှဖျားမရှိခိုးချင်တာကိုစူးစားပြီးရှိခိုးကြည့်တယ်တောင်တွေးမြောက်တွေးအတွေးတွေရှုပ်ရှက်ခတ်နေတာကိုမတွေးပဲစူးစားပြီးတော့နေကြည့်ပါတယ်။လိုချင်တဲ့အရာတစ်ခုကိုမပူစားပဲနေကြည့်တယ်။ထူးတော့ထူးခြားလာပါတယ်။ခုနှစ်တန်းရှစ်တန်းလောက်ရောက်တဲ့အခါမှာတော့ကိုယ့်ဘာသာကိုနေရထိုင်ရတာကောင်းလာပါတယ်။အလိုမချမှုတွေနည်းလာပြီးစာလဲပိုဖက်လာနိုင်ခဲ့ပါတယ်။တောင်စီရေမရဘာလို့ရမှန်းမသိတာတွေမရှိတော့ဘဲအတိတ်ပဲရှိတာတွေလှုပ်ဖြစ်လာပါတယ်။ဖျားတရားစာများကိုလည်းပိုဖက်လာတယ်။အခြားဖတ်တဲ့စာများဟာလည်းစိတ်နဲ့ပတ်သက်တဲ့စာတွေများလာပါတယ်။ဆရာတက်လုံရဲ့စာတွေကိုမမရရဖတ်ပြီးဆရာဦးတော်စင်ရဲ့စာအုပ်ရွှေဦးတောင်ရဲ့စာအုပ်တွေကိုရှာဖွေဖတ်ရှုလာခဲ့ပါတယ်။ရှစ်တက်အောင်တဲ့အထိငါကြည့်ရင်ဘာလုပ်မလဲဆိုတာကိုသေချာမစဉ်းစားမိသေးပါဘူး။စိတ်ကူးမိတဲ့အခါဆယ်တက်အောင်ရင်ဘွဲတစ်ခုရအောင်လို့ပြင်းရင်ဆရာမလို့ပင်စင်ယူပြီးရင်တရားကြောင်းဆောက်ပြီးတရားအားထုတ်မယ်ဒီလောက်ပါပဲ။စိတ်လေးခြင်းငန်းနဲ့ပတ်သက်ပြီးစာအုပ်တော်တော်များများကိုတော့ဖတ်ရှုလေ့လာခဲ့ပါတယ်။ကိုရန်အောင်တဲ့အချိန်မှာတော့ဘာစိတ်ကူးပေါက်တယ်မသိပါဘူး။ဆရာဝန်လုံးမယ်ဆိုတဲ့စိတ်ကူးရလာခဲ့ပါတယ်။ဖြစ်ချင်လာပြီးဆိုရင်တော့စိတ်လက်ကျင်ငန်းတွေလှုပ်ပြီးကိုဖြစ်ချင်တာကိုဖြစ်အောင်ကြိုးစားတတ်လာပါတယ်။အဲ့ဒီနောက်ပိုင်းမှာတော့တက္ကသိုလ်ရောက်ဆရာဝန်ဖြစ်အိမ်အောင်ကြအလုံလုံးဆိုတဲ့အချိန်တွေမှာစာဖတ်ခြင်းစိတ်ကူးခြင်းအိမ်မှုကိစ္စလုပ်ခြင်းများအပြင်အစဉ်တစ်ဖြစ်မပြတ်မကွက်လုပ်တဲ့အလုပ်ကတော့စိတ်လက်ကျင်ငန်းပဲဖြစ်ပါတယ်။စိတ်ညစ်လဲလှုပ်စိတ်ပျော်လဲလှုပ်အဆင်ပြေလဲလှုပ်အဆင်မပြေလဲလှုပ်ဘာလို့ရမှမသိရင်လဲလှုပ်လှုပ်စရာတွေအဆင်ပြေခြင်းလဲလှုပ်နဲ့စိတ်နဲ့ကိုယ်မကြခဏဆုံတွေ့ခဲ့ကြပါတယ်။ကိုယ့်ရဲ့အရင်းနှီးဆုံးမိတ်ဆွေဟာကိုယ့်ရဲ့စိတ်ပဲဖြစ်တယ်။မိမိအားကိုးသူ၊မိမိမိခိုးသူ၊မိမိအကြံတောင်းသူမှလည်းမိမိရဲ့စိတ်ပဲဖြစ်ပါတယ်။ သူမကျော်ဖြတ်ခဲ့တဲ့ဘဝကိုပြန်ပြီးစဉ်းစားကြည့်တဲ့အခါမှာတော့လူမှုရေးပညာရေးစီးပွားရေးအိမ်ဆောင်ရေးတွေမှာအမားနှဲခဲ့ကြောင်းတွေ့ခဲ့ရပါတယ်။ဒါကြောင့်ဘာပဲဖြစ်ဖြစ်ကောင်းတဲ့အကျင့်များနဲ့အသက်ရှင်သွားဖို့အတွက်လေ့ကျင့်ပြောထောင်စီတယ်လို့ဆရာဆရာမခင်မလာကြပြုကသူ့ဘဝအသက်ရှင်ပုံလေးကိုရေးပြခဲ့ပါတယ်။သူဖတ်ရတဲ့စာအုပ်တုပ်ထဲကအကြောင်းလေးကိုလည်းဖော်ပြပေး တင်းငင်ကြည်လင်တဲ့အမေဟာတဲ့တင်းငင်ကြည်လင်တဲ့ကလေးတွေကိုဖန်တီးပေးတယ်ဆိုပြီးအမေတယောက်အတွက်လိုအပ်တဲ့အရေးအချင်းတွေကိုရေးရမှာစိတ်ဝင်စားစရာကောင်းတာကိုတွေ့ရပါတယ်အဲ့ဒီတိုင်းပြည်ငယ်လေးမှာအပြိုပေါ်ဝင်လာရင်တောတဲ့တောင်တဲ့တနစ်သွားနေရပါတယ် သူ့ရဲ့လုံခြုံရေးအတွက်တော့သူမသိအောင်အဖေကလိုက်ပြီးစောင့်ရှောက်ပေးပါတယ်တယောက်တည်းနေပြီးသူ့အရွယ်ရောက်တဲ့အခါဘလို့အမျိုးသမီးဖြစ်လာမလဲဆိုတာတရားထိုင်ပြီးအာယုံစူးစိုက်ရပါတယ်တလမှတရက်တရားထိုင်ရပါတယ်ကြည်ပြင်းလာပြန်တော့ဘလို့လူမျိုးကိုရွေးမလဲဘလို့အိမ်အောင်ရှင်မမျိုးဖြစ်မလဲဆိုတာကိုကြံစီတွေးတော့တရားထိုင်ရပြန်ပါတယ်ကိုဝန်ရှိလာပြန်ရင်လဲဘလို့မိခင်မျိုးဖြစ်အောင်လုပ်မလဲဆ ေးကိုမွေးဖွားတယ်လို့သူတို့ကယုံကြည်ထားကြပါတယ်။တခါအလုတ်လုတ်ပြန်တော့လေအလုတ်မှအလုတ်သမားကောင်းဖြစ်ဖို့တရားထိုင်ကြရပြန်ပါတယ်။မိတ်ဆွေကောင်းဖြစ်ဖို့အတွက်လည်းတရားထိုင်ကြရတယ်။အတွင်းစိတ်ကတိတ်ဆိတ်အေးချမ်းလေမှန်ကန်တဲ့အဖြစ်ထွက်လေပဲဖြစ်ပါတယ်။အဲ့ဒီတိုင်းပြည်ကငငယ်လေးပါပဲ။အဲ့ဒီကလေးတွေလိမ္မာကြတယ်။လိမ္မာဆိုအမေတွေလည်းလိမ္မာကြလို့ဖြစ်တယ်လို့ဆိုပါတယ်။အလိမ္မာစာမရှိဆိုသလိုစာအုပ်စာပေဖတ်ရှုလေ့လာခြင်းဖြင့်လိမ္မာသောမိခင်ဖခင်များကနေလိမ္မာသောသားသမီးလေးများဖြစ်ထွန်းလာဖို့အတွက်ကိုယ့်ရဲ့စိတ်ကိုလေ့ကျင့်ပြိုးထောင်ပေးခြင်းဖြင့်ကဘာကြီးကိုအလှဆင်နိုင်သောသူများဖြစ်စေချင်ပါတယ်ဘဝအတွက်အတူယူအသက်ရှင်ခြင်းဖြင့်ကောင်းတဲ့ဘဝများကိုသက်ရှင်နေထိုင်ကြဖို့ပဲဖြစ်ပါတယ်။ဘဝအတွက်နားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်တက်တာအတွက်နားဆင်စေချင်ပါတယ်။တမန်ကျမ်းစာကဘာပြောထားလဲဆိုရင်ပါရမီတစ်ပါးပါးကောင်းသောအကျင့်တစ်ပါးပါးနဲ့ဆိုင်သောအကျင့်ကို၎င်းနှလုံးသွင်းကြလော့လို့ဖိလိပ္ပိဩရစာအခန်းကြီး၄အငယ်၈မှာဖော်ပြထားတာကိုတွေ့ရပါတယ်။စင်စားခြင်းဆိုတာတစ်ဆက်ပိတ်ထားပြီးစိတ်ကမိမိဖာသာစကားပြောနေခြင်းဖြစ်တယ်လို့ဆိုထားပါဗျ။စိတ်စကားပြောခြင်းကကျမတို့ရဲ့ကိုကျင့်တရားဝိညာဉ်ရေးရာနဲ့ပတ်သက်ပြီးဘလို့ပြုကျင့်နေကြောင်းများစွာဖော်ပြနေပါဗျ။ဘုရားသခင်နဲ့အတူရှောက်လန်းရာမှာအဟံတာဖြစ်စေမဲ့လွမ်းမိုးမှုဟုသမျှဖယ်ရှားနိုင်ဖို့ကိုယ့်ရဲ့စိတ်ကိုစောက်ရှောက်ရေးအတွက်ဘုရားသခင်ရဲ့အလိုတော်နဲ့အညီစိတ်ကိုအသုံးချရမှာဖြစ်ပါဗျ။တမန်ကျမ်းစာမှာကျမတို့အတွက်စဉ်းစားဆင်ခြင်ရမယ့်အရာတွေကိုတိကျပြတ်သားတဲ့လမ်းညွန်ချက်များနဲ့ရှင်းလင်းဖော်ပြထားပါတယ်။တစ်ခုမြောက်သောစာလံပိုင်းငယ်1နဲ့119ခုမြောက်သောစာလံပိုင်းငယ်69တို့မှာဖျားသခင်ရဲ့နှုတ်ကပတ်တော်များကိုနေညာမပြတ်ဆင်ခြင်အောင်မေ့ဖို့ရန်ဖော်ပြထားပါတယ်။စဉ်းစားခြင်းကိစ္စနဲ့ပတ်သက်ပြီးဒီအချက်ကိုပထမဦးစားပေးစဉ်းစားကြရမှာဖြစ်ပါတယ်။ဒါပေမဲ့ကျမတို့ရှောက်လန်းနေတဲ့အသက်တာမှာတစ်ချိန်လုံးကျန်းစာကိုဆင်ခြင်အောင်မေ့ဖို့အချိန်မပေးနိုင်ခဲ့ကြပါဘူး။ဒါပေမဲ့ကျမတို့ရှောက်လန်းနေတဲ့အသက်တာကိုဆင်ခြင်ရမှာကျမတို့အတွက်လမ်းပြမှုလိုအပ်လျက်ရှိပါတယ်။ဒါကြောင့်ဖိလိပ္ပိဩရစာခန်းကြီး၄အငယ်၈မှာတမန်တော်ရှင်ပေါလုကတမာတရားနဲ့ဆိုင်သောအကျင့်လျှောက်ပတ်သောအကျင့်သူတစ်ပါးနှစ်သက်ဖွယ်သောအကျင့်ချီးမွမ်းပွဲသောအကျင့်ရှိသမျှတို့ကိုနှလုံးသွင်းကြလော့လို့ဖော်ပြထားပါတယ်။ကျမတို့ရဲ့နေ့စဉ်အသက်ရှင်တဲ့အသက်တာမှာဒီနှုတ်ကပတ်တော်အားဖြင့်ကိုယ့်ရဲ့စိတ်ကိုလွမ်းမိုးထားဖို့ရန်ဖြစ်ပါတယ်။စိတ်မှာစကားပြောရမှာမစင်ကြယ်တဲ့ဖျားမဲ့အတွေးခေါ်များကိုထုတ်ပယ်ရမှာဖြစ်ပါတယ်။ဒီလိုစဉ်းစားဆင်ခြင်မယ်ဆိုရင်ကျမတို့ဘလို့ကြင့်ကြံပြောဆိုရမယ်ဆိုတာကိုသိရှိနိုင်မှာဖြစ်ပါတယ်။တရားဟောရအကျံခန်းကြီး6ငယ်5မှာတင်းဤဖျားသခင်ထာဝရဖျားကိုစိတ်နှလုံးအကျဉ့်မဲ့အစွမ်းတက်တိရှိသမျှနှင့်ချစ်လောကျမတို့ရဲ့စိတ်ကထာဝရဖျားကိုအစွမ်းကိုချစ်ဖို့တုန်သင်ထားပါတယ်လူတစ်ယောက်ကသူ့ရဲ့အကြောင်းကိုပြောပြပါတယ်တမီးငယ်ကသူ့အကိုသားကြီးကိုစိတ်အနှောက်ယှက်ဖြစ်အောင်လုပ်မိလို့သားကြီးကညီမကိုကြမ်းတမ်းစွာပြောဆိုခဲ့ပါတယ်ဒါကိုသူ့ရဲ့ဇနီးကသားကြီးရဲ့အပြုအမူဟာအဖေရဲ့အပြုအမူရောင်ပြန်ဟန့်နေကြောင်းပြောပြပါတယ်နောက်တစ်ခါသားက အဖေကိုစိတ်အနှောက်အယှက်ဖြစ်အောင်လုပ်တဲ့အခါမှာအဖေကကျန်းတန်းစွာပြောဆိုမိပြန်ပါတယ်။နောက်ပိုင်းမှာဇနီးတဲ့ရဲ့ဖေးမကူညီမှုကိုရပြီးတားကိုတလေးတစားတောင်းပန်ပြီးဆက်ဆံတဲ့အခါမှာတားကြီးကလည်းသူ့ညီမကိုကောင်းစွာဆက်ဆံလာခဲ့တာကိုတွေ့ရပါတယ်။ကျမတို့တုန်တင်ပြရုံနဲ့တားသမီးများကဖျားသခင်ကိုချစ်ပြီးနာခံတတ်လာမှာမဟုတ်ပါဘူး။ကျမတို့ရဲ့အပြုတ်အမူများကိုကြည့်ပြီးသူတို့ကတင်ယူ ပြုတ်ကိုပြုရမှာဖြစ်ပါတယ်။ ကျမတို့ဟာစံထားလောက်တဲ့မိဘများမဟုတ်တော့လေဖျားသခင်ရဲ့လူတော်နဲ့အညီအသက်ရှင်တဲ့မိဘများအဖြစ်သာသမီများမြင်ဖို့ရန်လိုအပ်ပါတယ်။ကောင်းတဲ့အကျင့်နဲ့အသက်ရှင်သူများဟာအပြောနဲ့အလုပ်တစ်ထက်တည်းကြကြောင်းသက်ရှင်တတ်တယ်ဆိုတာကိုသက်သေပြနိုင်သူများဖြစ်ကြောင်းသိမှတ်ရင်ထာဝရဖျားချစ်သူများဖြစ်ကြပါစေလို့ဖော်ပြလိုက်ပါတယ်။